တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာအစစ်မြေညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ဟာကရင်ပြည်နယ်လော်ခီလာမှာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ညီလာခံကနေအစ်စ်ဖွဲ့စည်းလိုက်တဲ့အဖွဲ့ဖြစ်ပါတယ်။အဲ့ဒီအဖွဲ့ဟာအစစ်မြေကိုယ်စားလှယ်အဖွဲ့ဖြစ်ပြီးအစိုးရနဲ့အပြစ်ခတ်ရက်စဲရေးမူကြမ်းဆွေးနွေးတဲ့အခါအတော်များများကိစ္စတွေကိုဆုံးဖြတ်နိုင်အောင်ဖွဲ့စည်းထားတဲ့အဖွဲ့လို့သိရပါတယ်။မနေ့ကမြန်မာညီညာရေးဆန္ဒမှာဝင်းကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့နဲ့အလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အသစ်ဖွဲ့စည်းလိုက်တဲ့တနင်္ဂနွေလုံးအဖြစ်ခတ်ရဲ့စည်ရေးဆိုင်ရာအစစ်မြေညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ရဲ့အကြောင်းကိုအစိုးရဘက်ကခေါင်းဆောင်ပိုင်းကိုလက်ရောက်ရှင်းပြခဲ့တာဖြစ်တယ်လို့အသစ်ဖွဲ့လိုက်တဲ့အစစ်မြေအဖွဲ့မှာအဖွဲ့ဝင်အဖြစ်ပါဝင်တဲ့ဦးနိုင်ဟန်သာကပြောပါတယ်
။ဒီအဖွဲ့အသစ်ကိုဖွဲ့လိုက်တယ်ဆိုတဲ့ဟာလည်းတဘောကတော့အရင် NCCT လုတ်ခဲ့တဲ့ဟာမပြည့်ပြတ်သေးတဲ့ဟာကိုလူသစ်တချို့ထည့်လိုက်တာပေါ့နော်လူဟောင်းတွေတချို့လဲလိုက်တာပေါ့အဲ့ဒီအဖွဲ့ကိုစားပါပဲလို့အပိတလုတ်တာဒါကြောင့်အင်္ဂလိပ်ရဲ့သဘောထားကတော့တနိုင်ငံလုံးပြစ်ခတ်ရဆက်ရေးကိစ္စကိုအမြန်ပြီးစီအောင်ပေါ့လေအမြန်အဲ့လိုဆန္ဒအမှန်တကယ်ပဲရှိတယ်ဒါပေမဲ့လိုအပ်မှုရပေါ့လေခြေနေရတလူပြင်ဆင်ဖြည့်ဆွတ်မှုတွေတလူဒီပြောင်းလဲမှုတွေအထက်လျောက်ရှိပြီမဲ့အဲ့ဒီလုပ်ငန်းစဉ်ကိုတံပိုးထားပါတယ်လေးထားပါတယ်เนาะဒါဆက်လက်ပြီးတော့မှပြီးဆုံးအောင်ဆက်လက်လှုပ်ဆောင်သွားဖို့ပေါ့လေအားလုံးကအဲ့လိုဆန္ဒရှိပါတယ်ဒီအဖွဲ့အစ်ကိုတောင်းဖို့ဖွဲ့စည်းပြီးတော့ဗောလေတောင်းပေးလိုက်တဲ့အပေါ်မှာအခုလိုဒီအင်္ဂါတော့လာပြီးတော့မှဆိုးရရပြန်လည်ပြီးတော့ရှင်းနေရတာဖြစ်တယ
်လက်ရှိအစိုးရနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကိုကန့်ရခိုင်တပ်မတော်တအောင်းပလောင်အဖွဲ့တွေကလည်းတနင်္ဂနွေလုံးအဖြစ်ကရဲစဲရေးလက်မှတ်ရေးထိုးပွဲမှာပါဝင်နိုင်မှအားလုံးကလက်မှတ်ရေးထိုးမယ်လို့လော်ခီလာညီလာခံမှာဆုံးဖြတ်ခဲ့ကြောင်းလဲဥနိုင်ဟန်သာကပြောပါတယ
်အင်္ဂါတော့ NCCT အဖွဲ့ထဲမှာပါဝင်တဲ့16ဖွဲ့စလုံးပါဝင်ဖို့လိုတယ်အဲ့လိုမပါဝင်ဘူးဆိုရင်တော့အင်္ဂါတော့ဘက်ကလက်ခံလို့မရဘူးဆိုတဲ့သဘောလားမတ်31ရက်အဲ့ဒီဝန်ကျင်တော့ဆွေးနွေးပွဲမှာလည်းသူတို့ဘက်ကပြောနေတာကတော့ဒီကိုကအဖွဲ့ရဲ့ပလောင်ဖွဲ့ရဲ့နောက်ရခိုင်အေအဖွဲ့ကိုရဲ့အဲ့ဒီ3ဖွဲ့ကိုတော့နောက်ချန်ထားပါဒီကြံတဲ့အဖွဲ့တွေနဲ့ပဲဒီလက်မှတ်ထိုးမယ်ဆိုရဘက်ကအဲ့လိုသဘောထားရှိတယ်ခိုးတုံးကလေးကအင်္ဂါတော့ညင်းခဲ့တယ်ဘယ်လိုတော့မလုပ်သင့်ဘူးတနိုင်ငံလုံးအပြစ်ခတ်ရဆဲရေးအတွက်အင်္ဂါတို့ကြိုးစားနေတဲ့ဟာဆိုရင်ဒီတနိုင်ငံလုံးအပြစ်ခတ်ရဆဲရေးပြည်ပြင်ဖို့ပေါ့နော်အဖွဲ့အလုံးပါဝင်နိုင်တယ်မြတ်ပါဝင်ဖို့လိုတယ်တချို့အဖွဲ့ကိုခြံထားရင်ဒါကမပြည်ပြင်တော့ဘူးပေါ့ဗျာဥပမာနော်တနိုင်ငံလုံးမဟုတ်တော့ဘူးဟိုအစိပ်ပိုင်းမှာတော့တနတ်တွေကပေါက်နေစေဒီမှာလက်မှတ်ထိုးလိုက်မယ်ဆိုတဲ့ပုံစံမျိုးကတော့တနိုင်ငံလုံးအပြစ်ခတ်ရဆဲရေးမဟုတ်တော့ဘူး
အဲ့ဒီအဖွဲ့တွေမပါဝင်ခဲ့ဘူးဆိုရင်တနင်္ဂနွေလုံးအပြစ်ခတ်ရဆေးရေးဆိုတဲ့အဓိပ္ပာယ်မရောက်နိုင်တဲ့အပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအချင်းချင်းတစ္ဆာမရှိမှဆိုးတဲ့အတွက်သူတို့တွေလည်းပါဝင်လက်မှတ်ရေးထိုးနိုင်ဖို့ကြိုးပမ်းမယ်လို့ပြောပါတယ်။ NCA လက်မှတ်ထိုးတဲ့အခါမှာလည်းအစိုးရဘက်ကနိုင်ငံတော်သမ္မတကာကွယ်ရေးဦးစုချုပ်လွှတ်တော်ဥက္ကဋ္ဌတွေပါဝင်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းတပွဲချင်းစီအလိုက်ဥက္ကဋ္ဌစစ်ဦးစီးချုပ်တွေပါဝင်လက်မှတ်ရေးထိုးဖို့ကိုလည်းတောင်းဆိုထားတယ်လို့ပြောပါတယ်။
ဒီ SCA လက်မှတ်ထိုးတဲ့ခါကျရင်တစ်ဖက်စလုံးကထိတ်သီးအမြင့်ဆုံးကောင်းကောင်းလေးလက်မှတ်ထိုးဖို့ဆိုတဲ့ကိစ္စမှာတော့သူတို့ဘက်ကပြောလာတာကတော့အာတမရတို့သူတမရတို့ကာကျုပ်တို့ကတော့လက်မှတ်ထိုးမှာမဟုတ်ဘူးဒီကိစ္စတွေကတော့ဥအောင်မင်းတို့အဆင့်အနေနဲ့ပဲ UBWC အနေနဲ့လည်းဟောလက်မှတ်ထိုးပြီးတယ်အဲ့လိုသဘောထားပြီးတယ်အဲ့ဒါကတော့အင်္ဂါတို့မလူလာဘူးဘာကြောင့်လဲဆိုတော့အစိုးရဘက်ဆိုရင်တမရတို့သူတမရတို့နော်နောက်လွတ်တော်ဥက္ကဋ္ဌတို့နောက်ကာကွယ်ရေးဦးစီးချုပ်တို့ပါဝင်ရအင်္ဂါတို့ဘက်ကလည်းဥက္ကဋ္ဌတွေစီးဦးစီးချုပ်တွေပါဝင်ရမယ်အဲ့ဒါလို့ဟိုအင်္ဂါတို့ချမှတ်တယ်ဘာကြောင့်လဲဆိုရင်စာချုပ်တစ်ခုကိုလက်မှတ်ထိုးတဲ့နေရာမှာတာဝန်အမြင့်ဆုံးပုဂ္ဂိုလ်ကထိုးထားတာမဟုတ်ဘူးဆိုရင်ဒုတိယအဆင့်တတိယအဆင့်အကောင်ဆောင်ကလက်မှတ်ထိုးထားရင်ဟုတ်အဆင့်အမြင့်ဆုံးအဆင့်ကနေပြီးတော့မလိုတဲ့ခါကျရင်ဖျက်လိုက်မယ်ဆိုရင်ဒါဖျက်လို့ရတယ်ဆိုတဲ့သဘောရှိတယ်လေအဲ့လိုအဲ့ဒါကြောင့်အဲ့ဒီလိုစာချုပ်မျိုးကမခိုင်မဘူး
ဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငင်းကြိုင်းဖော်ဆောင်ရေးအဖွဲ့နဲ့တနင်္ဂနွေလုံးအဖြစ်ကရဆဲရေးဆိုင်ရာအစ်စ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့တို့ဟာ NCA မူကြမ်းဆွေးနွေးဖို့လာမယ့်ဇူလိုင်လပထမပတ်အတွင်းထိုင်းနိုင်ငံချင်းမိုင်မြို့မှာဆွေးနွေးဖို့သဘောတူထားတယ်လို့သိရပါတယ်ခင်ဗျာ